မြန်မာနိုင်ငံကနေထိုင်းနိုင်ငံကိုတရားဝင်သွားရောက်လုပ်လုပ်ကြမဲ့ MOU လုပ်သားတွေအနေနဲ့ဩဂတ်စ်လ10ရက်ကစပြီးစစ်ကောင်စီတတ်မှတ်ထားတဲ့ဗန်တွေကနေဝင်ငွေရဲ့25ရာခိုင်နှုန်းကိုပြောင်းထားတဲ့အထောက်အထားတွေပြမှသာထိုင်းနိုင်ငံဘက်ကပြန်လည်သွားရောက်လုပ်လုပ်ခွင့်ရမယ်လို့မြန်မာလူ့သမားဝန်ကြီးဌာနလက်အောက်ကလူ့သမားညွှန်ကြားရေးမှူးဦးစီးဌာနကဇူလိုင်လ30ရက်နေ့ကအသိပေးစာထုတ်ပြန်ပါတယ်။မတ်အေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ။
ထိုင်းနိုင်ငံမှာတောရောက်လုလုပ်ကြင်ကြမဲ့သူတွေအနေနဲ့ဩဂုတ်လ10ရက်နေ့ကစပြီးအခြေခံလစာ3လစာခန့်မှန်းဘတ်ငွေ 24,000 ရဲ့25ရာခိုင်နှုန်းဖြစ်တဲ့ဘတ်6,000ကိုသတ်မှတ်ထားတဲ့ဘဏ်ကနေတရားဝင်လွှဲပြောင်းပေးပို့ထားကြောင်းအထောက်အထားတွေပြသမှသာဆက်လက်အလုပ်လုပ်ကြင်ရမယ်ဆိုပြီးလူ့သမားဝန်ကြီးဌာနရဲ့လူ့သမားညွှန်ကြားရေးဦးစီးဌာနကအသိပေးထုတ်ပြန်ခဲ့တာပါဒါကတော့တက်တန်းတိုးတဲ့အခါမှာတင်းကျပ်မှုတွေလုပ်ခဲ့တာဖြစ်ကြောင်းမြန်မာပြည်သားများရဲ့ပူးတွဲလှုပ်ရှားမှုကော်မတီရဲ့ဥက္ကဋ္ဌဦးမိုးကျိုးကအခုလိုပြောပြပါဗျ။
2024ဩဂုတ်လတရနေ့ကစပြီးတော့ထိုင်းရောက်အမိုးလုံသားတွေပေါ့အမိုးလုံသားတွေဆိုတဲ့နေရာမှာ PJ စာအုပ်ကိုခြိုက်ထားတဲ့ PJ ပတ်စုကိုခြိုက်ထားတဲ့အမိုးလုံသားတွေကသူရဲ့စာရေးစာတမ်းတက်တန်းတိုးတာတွေနောက်မြန်မာနိုင်ငံနေပြီးတော့တရားဝင်ဒီပလောက်ကအေဂျင်စီတွေဆီလို့တဲ့အမိုးလုံသားတွေတက်တန်းတိုးတဲ့ခါမှာနေ့ရက်ကိန်းတော့အခွန်ဆောင်ပြီးတော့ပြည်စာတခု25ရက်ကိန်းတော့အခုတော့ဒီတော့ပြည်သားတို့အဲ့ဒီပြည်သားတို့အဲ့ဒီပြည်သားနှမျိုးပြမှာ OWG ကပြထုတ
်ဒီလုပ်သားတွေဟာထိုင်းနိုင်ငံမှာအလုပ်ရှိပြီးသားလုပ်သားတွေဖြစ်ပြီး၄နှစ်ပြည့်လို့စာရွက်စာတမ်းနဲ့တက်တန်းတိုးတဲ့အခါမှာ MOU ယူတန်းစနစ်နဲ့မြဝတီနဲ့ကော့တောင်းဘက်ကစင်တာတွေမှာနေချင်းပြီးသွားရောက်လုပ်ဆောင်ရမှာဖြစ်ပါတယ်ဒီလိုစာရွက်စာတမ်းနဲ့တက်တန်းတိုးတဲ့အခါမှာငွေလွှဲထားကြောင်းတက်တည်တွေမပြဘူးဆိုရင်တော့ထိုင်းဘက်ကိုပြန်ပြီးစီလုပ်ပေးတာတွေကိုမလုပ်ပေးတော့ဘူးလို့လည်းဆိုပါတယ်
။ထိုင်းနိုင်ငံရောက်တဲ့အခါမှာဝင်ငွေခွင့်အနှဲ့ရခိုင်နှုန်းဆောင်ပါမယ်ဆိုတဲ့အကြောင်းရယ်မိသားစုကလွတ်ပုဂ္ဂိုလ်25ရာခိုင်နှုန်းပို့ပြအောင်ပို့ပါမယ်ဆိုတဲ့အကြောင်းခံဝင်ကတိတွေပါထိုးရမယ်။ပြီးတော့အဲ့ဒီ MO လုပ်သားတွေရဲ့ကိုယ်ရေးချက်လက်တွေကိုလည်းတောင်းထားတယ်။တတ်မှတ်ထားတဲ့ရက်တွေမှာကိုယ်ရေးချက်လက်မပေးရင်အဲ့ဒီ agency ကိုပိတ်သိမ်းတဲ့အထိချုပ်သိမ်းတဲ့အထိအရေးယူမယ်လို့လည်းအသိပေးအကြောင်းကြားထားတယ်။
ထိုင်းကိုသွားရောက်လုပ်လုပ်ကြမယ်အလုပ်သမားအစ်စ်တွေအနေနဲ့လည်းအဲ့ဒီသတ်မှတ်ချက်တွေကိုလိုက်နာပါမယ်ဆိုတဲ့အကြောင်းတချို့အလုပ်ကန်ရှာဖွေအေဂျင်စီတွေကခံဝင်ကြိထိုးခိုင်းတာတွေလုပ်နေတယ်လို့လည်းဦးမိုးကျိုးကဆက်ပြောပြပါတယ်။အခုဆိုရင်ထိုင်းနိုင်ငံထဲမှာတရားဝင်အလုပ်သမားနှစ်သန်း3သိန်းကျော်ရှိပြီးအခုလိုမျိုးတင်းကျပ်မှုတွေရှိလာတဲ့အတွက်တက်တန်းမတိုးတော့ပဲတရားမဝင်အလုပ်သမားတွေအဖြစ်ဆက်လက်နေထိုင်ကြမဲ့သူတွေလည်းရှိလာပါတယ်။ထိုင်းနိုင်ငံတဲကအလုပ်သမားတွေကတော့ထိုင်းဆိုရဘက်ကထုတ်ပေးတဲ့ပန်းရောင်ကတ်လို့ခေါ်တဲ့အလုပ်သမားလက်မှတ်နဲ့သာအလုပ်လုပ်ခွင့်ပြုဖို့ကိုလည်းထိုင်းဆိုရကိုတောင်းဆိုထားပါတယ်ရှင်။